ပဲဂိုးတိုင်းဒေသကြီးပြည်ခရိုင်ထဲကပေါင်းတယ်မြို့နယ်ပေါက်ခေါင်းမြို့တွေမှာမနေ့ကမိုးများပြီးချောင်းရီတွေရှမ်းတာဝဲကြီးဆယ်ရေလွှဲမြောင်းကျိုးတာကြောင့်ရေကြီးနစ်မြုပ်တာတွေရှိခဲ့ပြီးဒေသခံတွေဘေးလွတ်ရာကိုရှောင်နေခဲ့ကြရပါတယ်ဒီနေ့မနက်မှာတော့ပေါင်းတယ်မြို့ကကျေးရွာ20လောက်မှာရေကဒူးကနေခါလောက်ထိရှိနေပေမဲ့အရေးပေါ်ပြောင်းရွှေ့ရတဲ့အခြေအနေမရှိခဲ့ဘူးလို့တိုင်းဒေသကြီးလွှတ်တော်ကိုစလဲဦးထွန်းထွန်းဦးကပြောပါတယ်ပေါင်းတယ်မြို့မှာရှိတဲ့ဝဲကြီးဆယ်ရေလွှဲမြောင်းကသဘာဝအတိုင်းကျိုးတာရှိသလိုဒေသခံတချို့ကရေကြီးမှကိုစိတ်ပူပြီးချိုးလိုက်တာတွေလည်းရှိတယ်လို့ဦးထွန်းထွန်းဦးကပြောပါတယ
်ဝဲကြီးဆယ်ကဘယ်လိုပြောရမလဲဆိုတော့ဒီတောင်ပေါ်ကလာတဲ့ဒီဟိုဆယ်မြောင်းမှကြီးကနေပြီးတော့ဖြတ်ပြီးတော့တားနေကြပြီးတော့တောင်ကြီးဆင်းနေစင်းရောဒီဆယ်မြောင်းမှကိုဖြတ်ပြီးတော့ကြောတော့ရေပေါင်းနေကျိုးတာပေါ့နော်သဘာဝအတိုင်းဖြစ်တာက300နေရာလောက်တချို့နေရာတွေကျတော့ဟိုရေအရန်တက်နေတော့ပိတ်ချိုးလိုက်တော့ကျိုးသွားတာဒါ200နေရာလောက်ပေါ့နော်အာဒီဝိုင်မြောင်းမှကြီးမှက900နေရာလောက်နှစ်နေရာလောက်ကတော့ရွာလူကြီးဟိုရေရက်တက်လို့ချိုးလိုက်တာပေါ့နော်အဲကျန်တဲ့၃နေရာတော့တဘာဝနေရာရေအားမနိုင်မျိုးကျိုးသွားတော့
ပေါင်းတယ်မျိုးမှာမိုးအဆက်မပြတ်ရွာပြီးကြောက်အိုးကြီးချောင်းရေကြီးတာကြောင့်အိမ်လေးလုံးလဲပြိုခဲ့ရတဲ့အကြောင်းချောင်းရေကြောင့်အိမ်ကြီး150နီးပါးကလူဦးရေ900ကျော်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရတဲ့အကြောင်းပြည်ခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေသိရပါတယ်။ဒါပြင်ဝဲကြီးဆဲကရွေလွှဲမြောင်းကျိုးတာကြောင့်အိမ်ကြီး2800ကျော်ရေဝင်နေတယ်လို့ပြည်ခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကခရိုင်ဦးစီးမှုဒေါ်ဝင်းဝင်းအေးကပြောပါတယ်။မြောင
်းပေါင်တိုးပေါက်တယ်ပေါ့။ဒီတိုင်ကျတော့မြောင်းပေါင်နေကျိုးတယ်ကျိုးတဲ့အတွက်နောက်ဆက်တွဲရတဲ့တရင်အရဆိုတော့ရက်ွက်ငါးခုကျေးရွာအုပ်စုခုနှစ်စုပေါ့ခုနှစ်စုကအင်ဂျင်2826ပေါ့ဒါကြတော့ဒီဘက်ကအပေါ်ကနေပြီးတော့မှတနေ့ကရေကြီးခဲ့တယ်အပေါ်ကနေမြောင်းပေါင်ကျိုးကရေရကျအပေါ်ရေအောက်ကိုပြန်ကြတော့အောက်မှာရေဝင်တဲ့အနေထားပေါ့ဝဲကြီးဆယ်လက်ဝဲမြောင်းပေါင်ပေါ့အဲမြောင်းပေါင်ကျိုးသွားတော့အဲ့ကနေရေစိတ်ပြီးတော့ဝင်တာပေါ့ဒီကတော့ဒီမှာဒီလည်းမျိုးပေါ်ဘက်ကဟိုအပေါ်ရေကျလို့အောက်ကိုလည်းစိတ်ဝင်သွားတဲ့ပုံစံပေါ့အဲ့လိုမျိုးနဲ့ဒီအင်ဂျင်2826ဆိုတာအင်းဒီအလုံးလုံးမြုပ်တဲ့အနေထားမျိုးတွေတော့မဟုတ်ပါဘူးရေဝင်အင်ဂျင်လောက်ပါပဲနော
်အဲ့ဒီနေရာတွေကိုလည်းထောက်ပံ့ကူညီရေးပစ္စည်းနဲ့ရိတ်ခါတွေပို့ဆောင်ပေးထားတယ်လို့လည်းသိရပါတယ်။ဆယ်ရဲ့ကြံ့ခိုင်မှုအနေထားတွေ၊ဆယ်ရဲ့အခြေအနေတွေကိုစိုက်ပျိုးရေး၊မွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ပေးမယ်မရခဲ့ပါဘူး။အဲ့ဒီလိုပဲပေါက်ခေါင်းမျိုးမှလည်းမနေ့ကရေကြီးတာနဲ့ဝဲကြီးဆယ်ဘက်ကကျလာတဲ့ရေတွေကြောင့်ရက်ွက်နဲ့ကြေးရွာတချို့ကနေအိမ်900လောက်ရေနစ်မြုပ်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းမှာတော့ရေပြန်ကျသွားပေမဲ့တချို့ရက်ွက်တွေမှာရေထက်ကြီးနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ပရဟိတပါရမီအဖွဲ့ကဥက္ကဋ္ဌဦးစောထက်ကပြောပါတယ
်။မတော့ရက်ွက်ဆိုလို့ချင်းမှာအိမ်ကြီးက800လောက်တကယ်နစ်မြုပ်က350ရှိရဖြစ်နေတဲ့အချိန်ကြီးကဒီကျွန်တော်ပေါက်ခေါင်းရဲ့အနေထားရေကအမှပြည့်တက်ပြည့်စင်ကြတယ်လား။မနေ့ကချင်းနေတဲ့ဒီနေ့ချင်းနေတော့မှမတူတော့ဘူး။ခုနကမှကျွန်တော်ပြောတဲ့လမ်းရေကျော်တွေအကုန်လုံးဆင်းသွားပြီးတော့နောက်တစ်နေ့မှသွားရေကျိုးတယ်။ခုကဆက်ပြီးပါဆိုးရလဲဆိုတော့ကြတော့ကျွန်တော်ဒီရက်ဆင်းတဲ့ရေဒီမတောင်းတာရွာဆိုလို့ချင်းကရွာလုံးနီးပါးဟိုဖြစ်တဲ့အတွက်ကျွန်တော်ကုညီကယ်ဆယ်ရေးတွေလောက်အောင်ဟုတ်ကျလပံကိုလည်းပမာရေဒီရဆိုင်နဲ့ရေပေါ့ဗျာဝင်တဲ့အတွက်ကြက်ခဲရှိတဲ့လူတွေကိုကျွန်တော်ကအကယ်ထုတ်နေရဆိုပြီးတော့ဒါနောက်ဆုံးတစ်ခုပေါ့သတင်းရတယ်ကျွန်တော်ကတပွက်ခွဲပြီးအဲ့ဒါပို့လိုက်တယ်မှာ
ရေဘေးတံခံလိုက်ရတဲ့ဒေသခံတွေအတွက်တောက်သုံးရေအဓိကလူအပ်နေတယ်လို့လည်းသိရပါတယ်ဒါအပြင်ရေစည်းကြောင်ပေ190အရှိရှိတဲ့ညောင်ဝန်းတရားလည်းရေစည်းနဲ့မျောပါပြီးတက်မတော့တဲ့လန်တရာဦးစီးဌာနကဘေးလီတရားပြန်ဆောက်ပေးနေတယ်လို့သိရပါတယ်မြေခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကိုဆက်သွယ်မေးမြန်းတဲ့အခါပေါက်ခေါင်းမြို့နယ်ညောင်ဝန်းကြီးရွာမှာချောင်းရေကြီးတာကြောင့်အိမ်ခုနှစ်လုံးမျောပါပြီးအိမ်14လုံးရေဝင်တဲ့အကြောင်းပေအရှင်200လောက်ရှိတဲ့နဝင်းချောင်းကူကျိုးတရာလည်းမျောပါပျက်စီးပြီးဘေးလွရာပြောင်းရွှေ့တဲ့သူ62ယောက်ရှိတဲ့အကြောင်းချောင်းရေထဲမှာမျောပါလာတဲ့ထင်းတွေကိုစင်းဆဲတဲ့လင်မယားနှစ်ယောက်လည်းချောင်းရေနဲ့အတူမျောပါပျောက်ဆုံးနေတယ်လို့သိရပါတယ်။ဒါ့အပြင်နတ်တလင်းနဲ့ဇီးကုံမြို့တွေမှာလည်းရေကြီးနစ်မြုပ်တာတွေရှိတယ်လို့သိရပါတယ်။အဲ့ဒီရေကြီးနှမြုပ်တဲ့နေရာတွေမှာဒေသခံတချို့ကနေအိမ်တွေအပေါ်တက်မှာနေကြသလိုတချို့ကတော့ရေလွတ်ရာဖုံကြီးကျောင်းစာတင်ကျောင်းနဲ့ဓမ္မယုံတွေမှာခဏသွားနေခဲ့ရတာတွေရှိပါတယ်။ဒါပေမဲ့ကယ်ဆယ်ရေးစခန်းဖွင့်ရတဲ့အချိန်တွေတော့မရှိဘူးလို့လည်းလွတ်တော်ကိုယ်စားလှယ်တွေနဲ့ရက်ဖက်အဖွဲ့တွေကပြောကြပါတယ်ရှင်။ကျမဇာနီထောမ